မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်ကြာလာခြင်းမှာလက်နက်ကင်ပိဋိပက္ခတွေကြောင့်အဖက်ဖက်ကယိုယွင်းကြဆင်းလာနေတာဟာစိုးရင်စရာကောင်းတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ
် From Myanmar our colleagues at the country team there tell us that they remain concerned
ပိဋိပက္ခတွေကြီးထွားလာတာကြောင့်လူညုံရေးလူသားချင်းစာနာမှုနဲ့လူအခွင့်အရေးအခြေအနေတွေပိုဆိုးရွားလာတဲ့အပေါ်မြန်မာနိုင်ငံကကုလသမဂ္ဂအဖွဲ့အစည်းတွေစိုးရိမ်နေကြပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Steven Dujarric ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်ထုနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကြေညာလိုက်တာပါပဋိပက္ခတွေကြောင့်အရသာထိခိုက်သေဆုံးမှုတွေအိုးအိမ်အဆောက်အုံတွေပျက်စီးမှုတွေနဲ့နေစားဖြတ်ကျော်ထွက်ပြေးတိမ်းရှောင်ရသူတွေပိုများလာတယ်လို့လည်းပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်ကာလအတွင်းနေရစွန့်ခွာထွက်ပြေးရသူ43,800 ကျော်ရှိကြောင်း UNHCR ကခန့်မှန်းထားပါတယ်။ဆရာနာသိမှုမဖြစ်ခင်မြန်မာနိုင်ငံမှာဒုက္ခသည်38,000ရှိတဲ့အပြင်နောက်ထပ်3,000ထပ်တိုးလာခဲ့တာပါ။အာဏာသိမ်းခဲ့တဲ့တစ်နှစ်အတွင်းနေအဆောက်အုံ၊ဖျားကြောင်း၊စာတင်ကြောင်းနဲ့ဈေးဆိုင်စုစုပေါင်း3,500ကျော်မိရှုတာဖျက်ဆီးတာခံရတဲ့အကြောင်းလဲကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံမှာဒီနှစ် 2022 ခုနှစ်ထဲလူ 6.2 သန်းအတွက်စာနာမှုအကူအညီပေးဖို့ရန်ကုန်ငွေဒေါ်လာ726သန်းလိုအပ်ကြောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ပြောခွင့်ရကပြောဆိုခဲ့ပါတယ်ခင်ဗျာ